အိန္ဒိယအရှေ့မြောက်ပိုင်းအာတန်ပြည်နယ်နဲ့အိနီချင်းနီပေါ်နိုင်ငံမှာမုတ်တုံမိုးကြောင့်စူးစူးဝါးဝါးရေကြီးရေရှည်နေတဲ့အတွက်လူ၄သန်းလောက်နီးပါးကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။သေဆုံးသူအနည်းဆုံး189ယောက်ရှိပြီးဒါဇင်နဲ့ချီပြီးပျောက်ဆုံးနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံတိဘက်ဒေသအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဖြတ်ပြီးတော့စီစစ်တဲ့ဗရမပုတ္တရာမြေရေရှမ်းနာကြောင့်ကောက်ပဲသီးနှံတွေပျက်စီးရပြီးမြေပြိုရာတွေလည်းရှိကြောင်းနဲ့လူသန်းနဲ့ချီပြီးတော့ရွှေ့ပြောင်းပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။နီပေါ်နိုင်ငံမှာတော့ဟိမဝန္တဒေသတဝိုင်းမုတ်တုံမိုးကြီးနိုင်ကြောင်းခမန်းထားပြီးနိုင်ငံတောင်ပိုင်းမြေပြင်ဒေသတွေနေထိုင်သူတွေကိုသတိရှိကြဖို့တိုက်တွန်းထားပါရယ်။ပြည်နိုင်ငံအရှေ့ပိုင်းဟူဝေးမြေဒေသဝန်းကျင်မှာလည်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်ရေကြီးရေရှမ်းမဲ့သတိပေးချက်ကိုဒီကနေ့အဆင့်3အထိတိုးမြှင့်လိုက်ပါရယ်။မိုင်ပေါင်း620လောက်ရှည်လျားတဲ့ဟူဝေးမြေကတရုတ်နိုင်ငံအဓိကစိုက်ပျိုးရေးနဲ့ထုတ်လုပ်ရေးဒေသတွေဖြစ်တဲ့ဟီနန်အန်ဟွေးနဲ့ဂျန်စုပြည်နယ်တွေကိုဖြတ်ပြီးတော့စီစဉ်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချုံချင်းဒေသကနေရှိပဲကန်ယူတန်ရှန်ဟိုင်းထိမိုးသေးသေးထန်ထန်ရွာနေတာသတင်းနှစ်ပတ်လောက်ရှိနေပြီလည်းဖြစ်ပါတယ်။ဂျန်စီမြစ်ကြောင်းတစ်လျှောက်ဟူဘေးပြည်နယ်ဝူဟန်မြို့အပါဝင်ပြည်နယ်အတုံများများမှာလည်းရေကြီးရေရှမ်းနိုင်တဲ့သတိပေးချက်ကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်ရှင်။